This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကြေဝေပြီးကိုစိတ်နှပါအေဂျင့်လုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဧပြီလ9ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ခုပထမဦးစွာVideo Energy စီးရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးလင်ငါကတင်ပြပေးပါမယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio Energy ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်တက်မမှုကိုတိုင်းကုတ်ကဲခဲ့တဲ့တက်မ89ရှေ့တန်းဌာနချုပ်ခြေပြူရာအင်းတော်မျိုးကိုပြီးသက်သိမ့်ပတ်ရရှိကြောင်း NUG ကောက်ကွေးဝင်ကြီးဌာနကထုတ်ပြန်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်2025ခုနှစ်ဧပြီလ9ရက်နေ့ညပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအမတ်တစ်စစ်ဒေသရဲ့အစီအစဉ်နဲ့စစ်ကောင်စီတပ်မမှုကိုတိုင်းကုတ်ကဲတဲ့တပ်မ89ရှေ့တန်းဌာနချုပ်အခြေပြုရာအင်းတော်မျိုးသိန်းတိုက်ပွဲကို၈လကြာကြာဆင်နွှဲခဲ့ပြီးနောက်အပြည့်အစုံသိမ်းပိုက်ရရှိခဲ့ပြီဖြစ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ထားပါတယ်အင်းတော်မျိုးသိန်းစစ်စေးကြီးဟာရက်ရှည်တိုက်ပွဲတစ်ခုဖြစ်ပြီးအကြမ်းဖက်စစ်ကောင်စီတပ်များအနေနဲ့စစ်ကူမရရှိခြင်းမြေပြင်မှလက်နက်ရိက္ခာထောက်ပို့ဆောင်ရွက်နိုင်မှုမရှိခြင်းထိခိုက်ဒေဆုံးမှုများပြားခြင်းတို့ကြောင့်တော်လှန်ရေးတပ်ဖွဲ့များ၏ဖိအားကိုရေရှည်တောင်းခံနိုင်ခြင်းမရှိတော့ဘဲ၎င်းတို့နောက်ဆုံးခြေပြူရာဂျပန်လိုင်ကိုမှတပ်မမှုဦးဆောင်တဲ့အဖွဲ့ဟာဧပြီလ9ရက်နေ့ည9နာရီချိန်ခန့်မှာစခန်းဆွလို့ဆုတ်ခွာသွားခဲ့တယ်လို့ဖော်ပြထားပါတယ်။အင်းတော်မျိုးသိန်းစစ်စေးကြီးကိုမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအမတ်တစ်စစ်ဒေသကုတ်ကဲမှုနဲ့ပြည်သူ့ကာကွယ်တပ်မတော် PDF ကတာခရိုင်အမတ်တစ်တရင်အမတ်နှစ်တရင်အမတ်သုံးတရင်အမတ်လေးတရင်ကတာခရိုင်အထူးလှုပ်ရှားတပ်ခွဲအမတ်တစ်အထူးလှုပ်ရှားတရင် SR1 အမတ်30အထူးလှုပ်ရှားတရင် SR10 ပြည်သူ့ကာကွယ်ဖွဲ့အင်းတော်ပကဖာပြည်သူ့ကာကွယ်ဖွဲ့ဗမောက်ပကဖာပြည်သူ့ကာကွယ်ဖွဲ့ကတာပကဖာပြည်သူ့ကာကွယ်ဖွဲ့ကတာခရိုင်ပကဖာအမတ်နှစ်ရွှေဘိုခရိုင်ကုကဲရီပြည်ဦးလင်ခရိုင်အမတ်509 910 912တရင်ပြည်ဦးလင်ခရိုင်အမတ်12တရင်ကျောင်းသားတပ်မတော် ABSDF တရင်17/14ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာ9မှအထူးစစ်ကြောင်းမွန်ရင် KPDF ကလေး KI အမတ်30တရင် Rocket တပ်ဖွဲ့ Drone ပူပေါင်းတပ်ဖွဲ့ MOD Drone Force ABSDF K2 SR1 အမတ် 1849 Drone တပ်ဖွဲ့ Campbellu KI Drone တပ်ဖွဲ့ကတာ KI လက်နက်ကြီးအဖွဲ့ငင်းချန် KI Commando တပ်ဖွဲ့တို့ပူးပေါင်းပါဝင်ခဲ့ကြကြောင်းသိရှိရပါတယ်အင်းတော်မျိုးသိန်းတိုက်ပွဲမှာဟာဝေဇာ2လက်120မမ2လက်တို့ပါဝင်လက်နက်ကြီးလက်နက်ငယ်နဲ့ခဲယမ်းမိကြောက်မြောက်ပြားသိန်းစီရရှိခဲ့ကြောင်းကနဦးသတင်းထုတ်ပြန်ထားပါရခင်ဗျာတိုက်ကြီးကပါစာ17တိုက်ခိုက်မှုတွင်စစ်ကောင်စီတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပြီး16ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ရန်ကုန်တိုင်းတိုက်ကြီးမြို့နယ်ရှိစစ်ကောင်စီရဲ့ MS-17 ကာကွယ်ပစ္စည်းစက်ရုံကပါစာ17ကိုတာဝေးပြစ်မစ်ဆိုင်းတုံးများနဲ့ပစ်ခတ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပြီး16ဦးဒဏ်ရာရရှိခဲ့တယ်လို့ Urban Special Operation USO ကလည်းသတင်းထုတ်ပြန်ထားပါတယ်။ April 4ရက်နေ့ညပိုင်းကကပါစာ17တပ်ကိုတာဝေးပြစ်မစ်ဆိုင်းတုံး3လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်မှာအတွင်းဖိအားသည့်သတင်းပေးများရဲ့သတင်းပေးပို့ချက်အရသိရှိရတဲ့ထိခိုက်မှုအခြေအနေကိုထုတ်ပြန်လာခြင်းဖြစ်ပါတယ်။ တိုက်ခိုက်မှုတွင်လက်နက်ငယ်စက်ရုံပျက်စီးခဲ့သလိုရိတ်ခါဂူတောင်ခဲယန်းဂူတောင်မီးလောင်ပျက်စီးခဲ့ကစစ်ကောင်စီအရာရှိနှင့်တပ်သား16ဦးဒဏ်ရာရရှိခဲ့ပြီး9ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာတရင်မထွက်စေဖို့အချင်းချင်းစစ်ဆေးမှုများလှုံ့ဆော်ခြင်းလုံခြုံရေးတွန့်မြင့်ခြင်းနဲ့အရဲဝတ်များနဲ့ပူပေါင်းပြီးနေမြေရှင်းလင်းမှုများလှုံ့ဆော်နေတာကြောင့်တတိထားပြီးသွာလာလှုပ်ရှားကြဖို့ USO ကတတိပေးထားပါတယ်။အဆိုပါတိုက်ခိုက်မှုကို Urban Special Operation USO နဲ့ Shadow SAF တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။တောင်ငူမှာပြည့်ရထားတာကိုအခွင့်ကောင်းယူပြီးစစ်ကြောင်းထုတ်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုခုခံတိုက်ခိုက်ခဲ့ရာ၈ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ငလင်ဘေးကြီးကျယ်ခန်းစားနေရတဲ့ကာလာအတွင်းအပြည့်အခက်ရစဲထားတာကိုအခွင့်ကောင်းယူပြီးတောင်ငူမြို့နယ်ဗရဲကျွာကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးလာတာကြောင့်မဖြစ်မနေခုခံတိုက်ခိုက်ခဲ့ရတယ်လို့ဝရဇိန်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဧပြီလ6ရက်နေ့ကဗရဲရွာမြောက်ပိုင်းဖုံးတော်ကြီးကျောင်းမှာအထိုင်ချဖို့အင်အားတရာကျော်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဝရဇိန်အစ်စ်မြင့်ဒရုန်းတပ်ဖွဲ့နဲ့ချေမုံရေးတပ်ဖွဲ့ပြင်းတန်တောင်မြောက်ပိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တို့ကခုခံတိုက်ခိုက်ခဲ့တာပါ။တိုက်ပွဲအတွင်းရန်သူဂျမ်းမာဧရိယာထဲထိဝင်ရောက်ပြီး drop charge တိုက်ခိုက်ခဲ့ကစစ်ကောင်စီတပ်ဖွဲ့ကစင်ကလေးအဖြစ်နေချိန်မှာချေမုံရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာလို့သိရှိရပါတယ်။အဲဒီနောက်လက်နက်ကြီးပစ်ကူတွေကျလာခဲ့ပြီး 0.5 ဆက်လက်တွင်တရားကောင်းကောင်းနဲ့စစ်ကောင်စီကတံပြန်ပစ်ခတ်ခဲ့တာကြောင့်ရန်သူလက်နက်ကောက်ဖို့ရှေ့ရောက်နေတဲ့ရဲဘော်တွေကိုပြန်ဆုပ်စေခဲ့ရတယ်လို့သိရှိရပါတယ်။ဒါပြင်စစ်ကောင်စီရဲ့လူနာပြန်ပို့မဲ့လမ်းကြောင်းကိုလည်းအသိန်းဆောင်နေတဲ့ပူပေါင်းတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်နိုင်ခဲ့ကတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်၈ဦးသေဆုံးပြီး၅ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပူပေါင်းတပ်ဖွဲ့ဘက်ကရဲဘော်တဦးမစိုးရိမ်ရတဲ့ဒဏ်ရာသာရရှိခဲ့ပြီးညာဦးဘက်မှာတော့စစ်ကောင်စီတပ်တွေကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့တန်မိုးတောင်ရွာကိုလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်နေပြီးရွာထဲကအာစီဖျားကြောင်းကိုလည်းမိရှုဖျက်ဆီးသွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။တန်မိုးတောင်ရွာကနေအိမ်များကိုမီးရှို့ပြီးပြန်လာတဲ့စစ်ကောင်စီစစ်ကြောင်းကိုကြားဖြတ်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်ကင်းမျိုးသားစီယုံ KNU တက်မဟာနေတောင်ငူခရိုင်တန်မိုးတောင်ကျွာကနေအိမ်များကိုမီးရှို့ပြီးပြန်လာတဲ့စစ်ကောင်စီစစ်ကြောင်းကိုကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ကနီ Twilight Zone ကသတင်းထုတ်ပြန်ထားပါတယ်။ဧပြီလ9ရက်နေ့မနက် 09:50 မိနစ်ခန့်မှာထုံးဘူကြီးကျွာထွက်မှာ KNU တက်မဟာနေတရင်ကားလောက်ခန်ကန်နီကြားဒေသကာကွယ်တပ်ဖွဲ့နဲ့ကီးကူစစ်ကြောင်းတောင်ငူခရိုင်3504တရင်တို့ကပူးပေါင်းတိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်။ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်စစ်ကောင်စီစစ်ကြောင်းဟာထုံးဘူစကန်ကိုပြန်ဆုပ်သွားခဲ့ပြီးရွာတွင်းကဈေးဆိုင်များကဆိုင်ကယ်များကိုထုချေဖြက်စီကလမ်းသွားလမ်းလာခီးတဲ့များကိုရိုက်နှက်ထူမောင်းမှုများပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။အလားတူဧပြီလ6ရက်နေ့နေ့လယ်2နာရီမှာကန်းနီကြားဒေသကာကွယ်တပ်ဖွဲ့မှကန်းနီရွာမှာကင်းပုံးလာဝင်နေတဲ့ပြူစောထီများကိုတွားရောက်ပစ်ခတ်ခဲ့ရာတဦးသေဆုံးခဲ့ပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။တောင်ငူလိပ်သို့လမ်းမကြီးပေါ်မှာမနက်6နာရီမှာညနေ6နာရီထိသာတွားလာခွင့်ပြုထားပြီးရေးပေါ်ကိစ္စများရှိပါကနီးစက်ရာအဖွဲ့အစည်းများကိုဆက်သွယ်အကြောင်းကြားပြီးမှသာသွားလာကြဖို့ကဲနီကြားဒေသကာကွယ်တပ်ဖွဲ့ကမြစ်တာရက်ခံထားပါတယ်ခင်ဗျာကလေးမျိုးနဲ့နှောညောင်ပင်ကျွာပြစ်ခတ်မှုတွင်ပြူစောထီပါဝင်အရသား၄ဦးသေဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်ဧပြီလ10ရက်နေ့မနက်7နာရီဝန်းကျင်မှာကလေးမျိုးနဲ့စစ်ကောင်စီလက်အောက်ခံနှောညောင်ပင်ရွာကင်းစခန်းပစ်ခတ်ခံခဲ့ရပြီးနှောညောင်ပင်ရွာကပြူစောတိအပါဝင်အရသား၄ဦးသေဆုံးကတအူးဒဏ်ရာရရှိခဲ့တယ်လို့တည်သူစစ်အဖွဲ့ဝင်တအူးဖမ်းဆီးခံရရတယ်လို့ဒေသခံတွေစီကသိရှိရပါတယ်ပြန်လည်ပြစ်ခတ်မှုမှာတနအိခွဲကြော်ကြကြာမြင့်ခဲ့ပြီးကိုဖိုးလုံးကိုမင်းမင်းဦးကိုကျော်မင်းစင်နဲ့ကိုဆန်းလွင်တို့သေဆုံးခဲ့ကြတယ်လို့သိရှိရပါတယ်။ဒါအပြင်ပြည်သူ့စစ်အဖွဲ့ဝင်ဦးနွားထီလည်းဖမ်းဆီးခံခဲ့ရပြီးစစ်ကောင်စီဘက်ကလက်နက်ကြီးနှစ်ချပ်ပြစ်ခတ်ခဲ့ကမနက်အစောပိုင်း9နာရီဝန်းကျင်မှာကလေးမျိုးစစ်ကောင်စီတပ်သားတွေကျေးရွာတွင်ကိုအင်အားတိုးမြှင့်ချထားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလင်းမျိုးနဲ့တောင်ပိုကျွာကိုအကျန်းဖက်စစ်ကောင်စီစစ်ကြောင်းမှမိရှုဖြစ်စီခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်ဧပြီလ6ရက်နေ့ညနေ4နာရီဝန်းကျင်ခန့်မှာဆလင်းမြို့နယ်မြောက်ချောင်းပြူကျွော်အုပ်စုတောင်ပိုကျွော်ကိုစစ်ကောင်စီစစ်ကြောင်းမှမိရှုဖြစ်စီခဲ့ကြောင်းဆလင်းမြို့နယ်ပါဖာမှာသတင်းထုတ်ပြန်ထားပါတယ်၄နေရာခွဲရေးမိရှုခဲ့မှုကြောင်းနေ18လုံးနဲ့ဇပကြီးနွားတင်းကုတ်၄လုံးစုစုပေါင်းအဆောက်အဦ20ခုမိလောင်ဆုံးရှုံးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာပခုတ်ကူခလာယာ259မှာတက်ကြတူးနဲ့တီးထိန်ခလာယာ269မှာတက်သား2ဦးလက်နက်နဲ့အနေဝင်လာတဲ့တဲ့ရင်ကိုတင်ပြပေးကြပါမယ် မကွေးတိုင်းပခုတ်ကူမြို့နယ်မြစ်ချေကျွန်းကြောင်လျှက်စစ်တာပေးဆက်ရုံမှာတာဝန်ကျနေတဲ့ပခုတ်ကူခြေဆိုင်ခလာရ259တရင်မှာတက်ကြွကြီးတူလက်နက်နဲ့တကွအလင်းဝင်လာတယ်လို့စောက်တန်ဝါရဲဆို PDF ကသတင်းထုတ်ပြန်ထားပါတယ်စစ်တပ်မှာ10နှစ်ကျော်ကြာတာဝန်ထမ်းဆောင်ခဲ့တဲ့တက်ကြွကိုဖြူလေးဆိုသူဟာလက်နက်အပ်အလင်းဝင်ရောက်ဖို့ဆက်သွယ်လာတာကြောင့်စောက်တန်ဝါရဲဆို PDF ကတွားရောက်ခေါ်ဆောင်ပေးခဲ့တယ်လို့သိရှိရပါတယ်၎င်းတက်ကြွဟာ MA2 တနက်တလဲG-Box 5ခုနဲ့လက်ပစ်ပုံတလုံးတို့ကိုတဘာတည်းယူဆောင်လာတာကြောင့်ဂုံပြူစုငွေ7,40,000ချီမြင့်ပေးခဲ့ပြီး၎င်းနေထိုင်လူတဲ့ဒေသကိုပို့ဆောင်ပေးခဲ့တယ်လို့သိရှိရပါတယ်။အလားတူချင်းပြည်နယ်တီးတိမ်မြို့အခြေဆိုင်ခလာရ269တရင်မှာပြည်သူစစ်တန်းစဉ်တပ်သားနှုတ်ဟာလည်းလက်နက်ခဲယမ်းများနဲ့တကွာ PDF ဇိုလန်ထံကိုအလင်းဝင်လာခဲ့ပါတယ်။ဧပြီလ9ရက်နေ့ကအသက်23နှစ်အရွယ်ရှိတက်တာစိုးလင်းအောင်နဲ့ဖိုးလာပြေတို့နှစ်ဦးဟာလက်နက်ခဲယမ်းများနဲ့တကွာဆက်သွယ်အလင်းဝင်ခဲ့ရာဂုံပြူစုငွေများပေးရချီးမင်းခဲ့တယ်လို့သိရှိရပါတယ်ခင်ဗျာမင်းတပ်မျိုးသိန်းစစ်စင်ရေးမှာပါဝင်တိုက်ခိုက်ခဲ့တဲ့ရဲဘော်များဂုံပြူမှတ်တမ်းပေးရချင်းမြေပြင်တပ်မှုငယ်တနန်းအပတ်စဉ်တေးတနန်းစင်းဂုံပြူလွာနယ်လက်နက်ခဲယမ်းတပ်ဆင်ခြင်းအခမ်းအနားပြုလုပ်ခဲ့တဲ့တွင်ကိုတင်ပြပေးကြပါတယ်အမတ်တစ်စစ်တေတာမုံရခိုင်အမတ်3တရင်မှာမင်းတက်မြို့သိန်းစစ်စီရင်မှာပါဝင်တိုက်ခိုက်ခဲ့တဲ့ရဲဘော်များအားဂုံပြူမှတ်တမ်းပေးရခြင်းမြေပြင်တမှုငယ်တင်တဲ့အပတ်စဉ်တင်မြင်ဆောင်2025တင်နန်းစင်းဂုံပြူလာနယ်လက်နက်ခဲယမ်းတပ်ဆင်ခြင်းအခမ်းအနားပြုလုပ်ခဲ့ကြောင်းသိရှိရပါသည်ခင်ဗျားတို့ကိုယ်တိုင်လေမြေပြင်မှာတိုက်ပွဲတွေကြုံခဲ့ပြီးအမိတ်နာခံမှုရှိကိုရှိရမယ်ကျွန်တော်တို့လူချင်းနဲ့ပန်းတိုင်ရောက်ဖို့စစ်ကိုစစ်နဲ့တူအောင်တိုက်ရလိမ့်မယ်ကျွန်တော်တို့ရည်ရွယ်ထားတဲ့ပန်းတိုင်ထိမရောက်ရအောင်တွားရလိမ့်မယ်လို့မုံရခိုင်အမှတ်3တရင်မှုမှာမိကုံးပြောကြားခဲ့ပါတယ်မင်းတပ်မျိုးသိန်းတိုက်ပွဲမှာရွရွချွတ်ချွတ်တိုက်ပွဲဝင်ခဲ့ကြတဲ့ရဲဘော်များရဲ့မိဘတွေကိုမုံရခိုင်အမှတ်3တရင်မှုဆရာမိုင်းကိုတိုင်ဂုံပြူလာနဲ့တကွာကြာဆုံးရဲဘော်များအတွက်တယောက်ကို30ကျပ်အပြင်းထန်တရားရရှိခဲ့တဲ့ရဲဘော်များအတွက်တယောက်ကို5သိန်းနှုန်းပေးအပ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟန်မင်းစစ်သွင်းနဲ့ခါးဆယ်တူကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ငါပါ
ဒီသတင်းတွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်တွင်းသတင်းများကိုကျမຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။2025ခုနှစ်ဧပြီလ9ရက်နေ့မနက်ခင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့ငလီတန်းခရရတဲ့ဒေသများကိုပါပြည်ရထားတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်နေကြောင်းနဲ့မြန်မာနိုင်ငံကိုဒီမိုကရေစီပြန်ရအောင်ကူညီပေးဖို့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့အကောင်ဆောင်နိုင်ငံတကာပါလီမန်များညီလာခံမှာပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ငလီနန်ခရရတဲ့ဒေသများကိုပါအပြည့်ရထားတဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်နေကြောင်းနဲ့မြန်မာနိုင်ငံကိုဒီမိုကရေစီပြန်ရအောင်ကူညီပေးဖို့ Parliamentary Action for Social Development and Justice Council နဲ့ဆွေးနွေးခဲ့တဲ့150ကျင်းမြောက်နိုင်ငံတကာပါလီမန်များညီလာခံရဲ့ General Debate Season မှာမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့အကောင်ဆောင်ဒေါက်တာဝင်းမြတ်အေးကပြောကြားခဲ့ပါတယ်။မလ28ရက်နေ့က Richter Scale 9.9 ရှိတဲ့မြင်ငလင်လှုပ်ခတ်သွားတာပါမြန်မာနိုင်ငံဟာလက်ရှိဖြစ်နေတဲ့ပြည်ပခန့်ကိုကြုံနေရချိန်မှာနောက်ထပ်ဆိုးရွားတဲ့သဘာဝဘေးတွေနဲ့ရင်ဆိုင်ခဲ့ရပါတယ်လူ 3,500 နီးပါးသေဆုံးပြီး 9,000 နီးပါးဒဏ်ရာရရှိခဲ့ကြောင်းသိရပါတယ်တပ်ရှင်ကျဲရဲသူများပြားဟာအမို့ကအစားအစာရေနဲ့ဆေးဝါးစောင့်ရှောက်မှုမရှိဘဲလူသားချင်းစာနာထောက်ထားမှုရေးပေါ်လိုအပ်နေပါတယ်ဒီလိုဆိုးရွားတဲ့အဖြစ်ဆိုးကြီးနဲ့ရင်ဆိုင်ရချိန်မှာဘေးဒဏ်သည့်ဒေသတွေကိုရေးပေါ်အကူအညီတွေဆောင်ရွက်နိုင်ဖို့မြို့သားညီညွတ်အစိုးရအန်ဂျီနဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့ EOS တွေကပြစ်ခတ်ရေးစည်ရည်ကြေညာခဲ့ပါတယ်။တစ်ဆက်တည်းမှာပဲအနာသိန်းစစ်ကောင်စီဟာနိုင်ငံတော်ဝန်ရှိရဲသားများကိုပြစ်မှတ်ထားကတပတ်တွင်းမြို့နယ်30ခုမှာလေကြောင်းတိုက်ခတ်မှု63ချိန်ပြုလုပ်ခဲ့ပြီးငလင်လုခတ်မှုတန်ခတ်ရတဲ့ဒေသများလည်းပါဝင်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာရမွေငွေကိုစစ်တပ်ကထိန်းချုပ်ပြီးနောက်ထပ်စီရေးကြံဖတ်မှုကိုဆက်လက်ကျွလွန်မလားဆိုတဲ့စိုးရိမ်မှုများစွာရှိနေကမြန်မာနိုင်ငံရှိပြည်သူများအတွက်မြန်မာစစ်စံလူသားချင်းစာနာထောက်ထားမှုအကူအညီများလလန်းမီနိုင်စေရန်ကူညီပေးဖို့ဒေါက်တာဝင်းမြတ်အေးကပြောပါရယ်စစ်မှန်တဲ့အပြစ်ခတ်ရဲစေးရင်နဲ့လေကြောင်းတိုက်ခတ်မှုတွေပြစ်ခတ်ရဲစေးရင်အတွက်ထုတ်ဖော်ပြောပေးပါကျေးဇူးပြုပြီးဒီမိုကရေစီကိုပြန်ရအောင်ကူညီပေးပါလို့ဒေါက်တာဝင်းမြတ်အေးကထပ်လောင်းပြောကြားခဲ့ပါရယ်ရှင် နောက်ထပ်သတင်းတစ်ပုဒ်ကတော့ပညာရေးစနစ်သစ်ပေါ်ပေါက်ကျင်းသုံးနိုင်ရေးကယန်း KNEC အနေဖြင့်လက်မလျှော့ပဲဆက်လက်ဆောင်ရွက်သွားမယ့်သတင်းပဲဖြစ်ပါတယ်။ပညာရေးစနစ်သစ်ပေါ်ပေါက်ကျင်းသုံးနိုင်ရေးကယန်း KNEC အနေနဲ့လက်မလျှော့ပဲဆက်လက်ဆောင်ရွက်သွားမည်ဖြစ်ကြောင်းကယန်းမြို့သားပညာရေးကော်မတီ KNEC ရဲ့25နှစ်မြောက်ကယန်းမြို့သားနေ့သို့ပြုပို့သောသဝင်လှမှာဖော်ပြပါရှိပါတယ်။ကယန်းမြို့သားပညာရေးကော်မတီ KNEC သည်ဖက်ဒရယ်မူဝါဒကိုအခြေခံသည့်ပညာရေးစနစ်ကိုအခြေခံသည့်အတွက်မိမိတို့ကယန်းဒေသရှိလူမျိုးပေါင်းစုံနှင့်ကိုင်ညီမြေပညာရေးစနစ်ကိုဖော်ဆောင်ခြင်းဖြစ်ပြီးသူတို့ဖော်ဆောင်ရတဲ့မူဝါဒကိုအခြေခံခြင်းအစုဖွဲ့လုံးစုံပါဝင်သောညီလာခံစနစ်ဖြင့်ဆောင်ရွက်သွားမည်ဖြစ်ကြောင်းမိဘပြည်သူများအားအသိပေးအပ်တယ်လို့ဖော်ပြပါရယ်မိမိတို့ပညာရေးစနစ်သစ်ပေါ်ပေါက်ကျင့်သုံးနိုင်ရေးမိမိတို့ကယန်းဤစနစ်ဖြင့်လက်မလျှော့ဘဲဆက်လက်ဆောင်ရွက်သွားမည်ဖြစ်သည့်အတွက်မိဘပြည်သူများအနေဖြင့်ကဗေးမျိုးချမအားမလျှော့ဘဲမိမိတို့သားသမီးနာဂတ်မျိုးဆက်များ၏ပညာရေးအတွက်ဆက်လက်ဝိုင်းဝန်းပံ့ပိုးကြရန်အတည်ပြုဆိုထားပါတယ်။ကံမြူသားပညာရေးကော်မတီ KNEC စတင်ခဲ့တဲ့2022ခုနှစ်မှစတင်ပြီးဒေသရဲ့ပညာရေးလိုအပ်ချက်တွေကိုဒီဇိုင်းမမတ်ဆောင်ရွက်ခဲ့ရမှာအခုနှစ်2025ခုနှစ်တွင်အခြေခံပညာကျောင်းပေါင်း145ကျောင်းပညာရေးဝန်ထမ်း1000ကျပ်ရရှိခဲ့ပြီဖြစ်ပြီးတက္ကသိုလ်ပညာရေးအထိပါဖွင့်လှစ်ဆောင်ရွက်နိုင်ခဲ့ပြီဖြစ်ပါတယ်ရှင်။ဆလဘီဖျားကြီးတဲ့ငလင်ကြီးလှုပ်ခတ်ပြီးသည့်ဆက်ရက်အလွန်မှာကိန်းကနဲ့တွင်မြင့်တက်နေစေဖြစ်တယ်လို့ UNO ချမြန်မာထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာမလ28ရက်နေ့ကဖျားကြီးတဲ့ငလင်ကြီးလှုပ်ခတ်ပြီးဆက်ရက်အလွန်မှာကိန်းကနဲ့တွင်မြင့်တက်နေစေဖြစ်တယ်လို့ UNO ချမြန်မာကထုတ်ပြန်လိုက်ပါတယ်။တေဆုံးသူဥယျာဉ် 3500 ပျောက်ဆုံးသူဥယျာဉ် 200 ဒဏ်ရာရသူဥယျာဉ် 9000ငလင်ဘေးသင့်ရာဒေသတွေမှာနေထိုင်သူဥယျာဉ် 18.2 တန်ငလင်လုခမှုအပြင်းထန်ဆုံးကြုံတွေ့ခဲ့ရသူဥယျာဉ် 6.1 တန်ရှိတယ်လို့ဖော်ပြပါတယ်။ပူပြင်းလို့နဲ့ရာသီနဲ့အချိန်ခါမဲ့မှုကြောင့်လဲအခြေအနေတွေကိုစိုးသက်ထက်စိုးစေတယ်လို့အစီရင်ခံဖော်ပြပါတယ်။လူမှုကွန်ရက်တာလုပ်သားတွေဟာမြန်မာနိုင်ငံကငလင်ဘေးသင့်မီဒုက္ခရောက်ခဲ့ကြရတဲ့လူဥယျာဉ်36,500 အတွက်မိုးကရေတကူရေတန်ရှင်ရေးပစ္စည်းဆုံးစာနေကစေဝါနဲ့ရွေလျားကျန်းမာရေးဝန်ဆောင်မှုကူညီတွေပေးအပ်ခဲ့ပေမဲ့လိုအပ်ချက်တွေအများအပြားရှိနေဆဲဖြစ်ပြီးအခြေခံလိုအပ်ချက်တွေရဖို့တောင်ခက်ခဲနေကြရသူတွေလည်းအများကြီးရှိနေတယ်လို့ဆိုပါတယ်ရှင်။ငလင်ဘေးသင့်ပြည်သူများအတွက်အမေရိကန်ဒေါ်လာ136တန်းကျော်ကူညီများစုသည်အာဏာသိမ်းစိုးစုထံမှစီးဆင်းမှဖြစ်လို့သတိကြီးစွာစောင့်ကြည့်ရလိမ့်မယ်ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါောင်းမယ်။ငလင်ဘေးသင့်ပြည်သူများအတွက်အမေရိကန်ဒေါ်လာ136တန်းကျော်ကူညီများစုသည်အာဏာသိမ်းစိုးစုထံမှစီးဆင်းမှဖြစ်လို့ငလင်တန်သင့်ပြည်သူများထံအမှန်တကယ်ရောက်ရှိနိုင်ရေးအတွက်မူသတိကြီးစွာစောင့်ကြည့်ရလိမ့်မယ်လို့မြန်မာ Peace Monitor မှအတည်ပြုထားပါတယ်။ဗြိတိန်နိုင်ငံမှာ American Dollar 32.2 တန်း၊ Norway နိုင်ငံမှာ American Dollar 17.6 တန်း၊ American, India, Japan နဲ့ Australia ပါဝင် Quad Group မှာ American Dollar 20တန်း၊ Europe သမဂ္ဂ EU မှာ American Dollar 6.9 တန်း၊ Australia နိုင်ငံမှာ American Dollar 9တန်း၊ American နိုင်ငံမှာ American Dollar 9တန်း၊ Ireland နိုင်ငံမှာ American Dollar 6.5 တန်း၊ Japan နိုင်ငံမှာ American Dollar 6တန်းကုလသမဂ UN မှာ American Dollar 5သန်း၊အာရှဖွံ့ဖြိုးရေးပံ ADB မှာ American Dollar 3သန်း၊မလေးရှားနိုင်ငံမှာ American Dollar 2.24 သန်း၊ဆွစ်ဇာလန်နိုင်ငံမှာ American Dollar 2.2 သန်း၊တောင်ကိုရီးယားနိုင်ငံမှာ American Dollar 2သန်း၊ဒိန်းမတ်နိုင်ငံမှာ American Dollar 1.5 သန်း၊နယူးဇီလန်နိုင်ငံမှာ American Dollar 1.14 သန်း၊တီရီလင်ကာနဲ့အင်ဒိုနီးရှားနိုင်ငံတို့မှာ American Dollar 1သန်းစီစသဖြင့်ကမ္ဘာတဝန်းမှာ American Dollar 136သန်းကျော်အထိထောက်ကူပံ့ပိုးမှုကြောင်းကြေညာခဲ့ပါတယ်ရှင်။မန္တလေးမြို့စကိုင်းဗီလာဆောင်နေရာနဲ့ဝင်းစတာဟိုတယ်နေရာတို့မှာရုံလောင်းများထပ်မံရှာဖွေတွေ့ရှိခဲ့တဲ့သတင်းကိုလည်းတင်ပြပေးပါဦးမယ်။စကိုင်းမြို့ဗဟိုပြုအင်အားပြင်းငလင်လှုပ်ခတ်မှုကြောင့်မန္တလေးမြို့စကိုင်းဗီလာဆောင်ပြုကြပျက်စီးတဲ့နေရာအားရှာဖွေကယ်ဆယ်ရေးဖွဲ့ဝင်ကသက်ဆိုင်ရာဖွဲ့စည်းများနဲ့ပူးပေါင်းပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းများဆောင်ရွက်ခဲ့တယ်လို့သိရပါဗျ။အဲ့လိုရှာဖွေရမှာဧပြီလ10ရက်2:26မိနစ်အချိန်ကတည်းကကြားတူခလေးရုပ်လောင်း3:30မိနစ်အချိန်တွင်ကြားတူရုပ်လောင်းနဲ့4:08မိနစ်အချိန်တွင်ကြားတူတို့ရဲ့ရုပ်လောင်းများအားရှာဖွေတွေ့ရှိခဲ့ပါတယ်။လာတူမန္တလေးမြို့41လမ်း83လမ်းနဲ့84လမ်းကြားဝင်းစတာဟိုတယ်ပြိုကျပျက်စီးသည့်နေရာအားရှာဖွေရမှာကြားတူရုံလောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းတစ်ပုဒ်ကတော့ငလင်ဘေးသင့်စကိုင်းမြို့မှာဝင်းရွက်ကနဲ့ရေပါရွက်ကတို့ဖြစ်ပွားနေတဲ့သတင်းဖြစ်ပါတယ်။ငလင်ဘေးသင့်စကိုင်းမြို့မှာဝင်းရွက်ကနဲ့ရေပါရွက်ကတို့ဖြစ်ပွားနေတယ်လို့သိရပါတယ်။စကိုင်းမြို့လက်ရှိကျန်းမာရေးအခြေအနေအားလုံးခန့်မှန်းထားတဲ့အတိုင်းဝင်းရွက်ကနဲ့ရေပြာရွက်ကတွေလွန်ခဲ့တဲ့နှစ်ရက်လောက်ကလေးကအဆဖြစ်နေပါပြီ။မင်းလက်မှာဆိုတလန်းနဲ့ရေပြာရွက်ကဖြစ်ပါတယ်။ဓာတ်ပေါ်ရီတွေထိတွေ့တာကဆရာပါ။ပတ်တဲ့အပတ်တွေဆိုမိတော်မရှုနိုင်သေးပါဘူး။ရင်ကောင်တွေရမ်းများပါတယ်။ဒီရင်ကောင်တွေပဲဟာတွေကိုနားလာလဲအားလုံးသိမှာပါ။စေယုံကြီးမှာကရင်200ပဲရှိတယ်။လက်ရှိ Mobile Clinic တွေရှိတယ်။နေတဲ့တမျိုးလုံးကိုမလွှမ်းခြုံနိုင်ဘူးလို့စကိုင်းမြို့ရောက်ရှိသူတူကလည်းအသိပေးဆိုထားပါတယ်။ လက်ရှိအခြေခံစည်းဝါးနဲ့ထိုးစေ၊သွင်းစေ၊စုဆောင်းထားဖို့လိုအပ်ချက်တွေရှိတယ်လို့သိရပါတယ်။မိုဘိုင်းစည်းကမ်းဟာတစ်ကြိမ်တိုင်ခင်ပြောင်းမဲ့အဖွဲ့နဲ့ပြန်လာမဲ့အဖွဲ့တွေလည်းရှိပြီးထိုင်းစည်းကမ်းများစုဟာနေရာအနေထားကျင့်တယ်လို့လည်းသိရပါတယ်။လာဓုမန္တလေးမြို့မှာလည်းဝေယောကစတင်ဖြစ်ပွားနေပြီလို့လူမှုကွန်ရက်စာမျက်နှာမှာရေးသားနေကြပါတယ်ရှင်။ခုနောက်ဆုံးသတင်းတွေဘုတ်ကတော့ဖြူဖြူအင်စတနီပွဲကြီးရဲ့ Charity Action for Aquid Maya ရှိရဲ့မြန်မာငွေ7,300ဝန်းကျင်ကိုငလင်ဘေးအတွက်ကုညီကယ်ဆယ်လုပ်နေတဲ့မြေပြင်ဖွဲ့တွေစီတိုက်ရိုက်စီစဉ်မယ်ဆိုတဲ့သတင်းဖြစ်ပါတယ်။ဖြူဖြူအင်စတနီပွဲကြီးရဲ့ Charity Action for Aquid Maya ရှိရဲ့မြန်မာငွေ7,300ဝန်းကျင်ကိုငလင်ဘေးအတွက်ကုညီကယ်ဆယ်လုပ်နေတဲ့မြေပြင်ဖွဲ့တွေစီတိုက်ရိုက်စီစဉ်စီခဲ့တယ်လို့ဆိုတော့ဖြူဖြူကျော်သိန်းကအတည်ပြုဖော်ပြပါတယ်။ဖြူဖြူအင်စတနီပွဲကြီးရဲ့ Charity Action for Aquid Maya ရှိတဲ့ AUS $1,300မြန်မာငွေ7,300ဝန်းကျင်ကိုငလင်ဘေးအတွက်ကူညီကယ်ဆယ်လုပ်နေတဲ့မြေပြင်ဖွဲ့တွေစီဒီကနေ့မှပဲ100ရာခိုင်နှုန်းတိုက်ရိုက်စီစဉ်စီခဲ့ပါပြီ။မန္တလေးဒေသအရေးပေါ်အခြေအနေကာကွယ်ရေးနဲ့စီမံခန့်ခွဲမှုကော်မတီတို့7,100၊မြို့သမီးမဟာမိတ်အင်အားစုတို့7,100၊ဗမာပြည်သူ့လူမျိုးရေးတပ်မတော် BBLA တို့7,100စုစုပေါင်းမြန်မာငွေ7,300ထောက်ပံ့ကူပေးခဲ့ပါတယ်လို့ဆိုထားပါတယ်။စူပါပါဝင်ကူညီမှုတွေပါဝင်တဲ့ပေးသက်များပါဝင်ဖြူဖြူရင်ဩစတြေးလျ team တစ်ခုလုံးကကျေးဇူးတင်ရှိကြောင်းဆိုတော့ဖြူဖြူကျော်သိန်းကဆိုပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်မင်းစစ်သွေးနဲ့ Carshel တို့ကပြပူထားတာဖြစ်ပါတယ်ရှင်။
ဘေးအနီးရဲ့ကြားရောက်ပြီးနောက်ဝမ်းပြက်ဝမ်းလျှော်ယောဂကာကွယ်ခြင်း။သင်နဲ့သင့်မိသားစုကိုကာကွယ်ပါ။တန်ရှင်းဘေးကင်းတဲ့ရေကိုတောက်ပါ၊သုံးဆွဲပါ။မကြာခဏလက်စီးပါ။မြည်သည့်ရေထဲမှာမှအပေါ်လေးမသွားရ။တန်ရှင်းဘေးကင်းသောအစာအစာကိုစားပါ၊ပြုတ်ပါ၊ချက်ပါ၊အခွန်ခွာပါ၊ဒါမှမဟုတ်စွန့်ပစ်ပါ။တန်ရှင်းစွာထားရှိပါ။ရေသည်ဒါမှမဟုတ်မစီးဆင်းတဲ့ရေအိုင်ရှိရာနေရာတွေကိုရှောင်ကျဉ်ပါ။တန်ရှင်းဘေးကင်းတဲ့ရေကိုတောက်ပါ၊သုံးဆွဲပါ။တောက်သုံးရန်အစားအစာစေးကြောပြင်ဆင်ချက်ပြုတ်ရန်ရေခဲပြုတ်လုပ်ရန်နဲ့သွားတိုက်ရန်ဘူးတွေကရေတန့်ကိုသာအသုံးပြုပါရေတန့်မရှိပါကစိတ်ချရစေဖို့ရေကိုကြိုချက်ပါဒါမှမဟုတ်ပိုးသက်တန့်စင်ပါရေကိုတန့်ရှင်းပေးခြင်းအောင်ဘယ်လိုလုပ်ဆောင်မလဲရေကိုကြိုချက်မယ်ဆိုရင်အနည်းဆုံး10မိနစ်ကြာပွက်ပွက်ဆူအောင်ထားပြီးကြိုချက်ပါရေကိုတန့်စင်စေဖို့အနံ့မရှိတဲ့အိမ်သုံးကလိုရင်းအရေကိုအသုံးပြုပါကြည်လင်တဲ့ရေဖြစ်ပါကရေတကာလန်ကိုကလိုရင်း80ထည့်ပါရေနောက်နေတယ်ဆိုရင်တော့ရေတကာလန်ကိုကလိုရင်း16ဆက်ထည့်ပါ။နာရီဝက်ဆောင်ပြီးမှတောက်သုံးပါ။ဆက်ပြနဲ့ဘေးကင်းတဲ့ရေတို့နဲ့မကြာခဏလက်စီပါ။အစာမစားမီဒါမှမဟုတ်အစာအစာပြင်ဆင်ချက်ပြုတ်ခြင်းမပြုမီ၊ clean ငယ်တွေကိုအစာမကျွေးမီ၊တိရိုက်ဒဏ်ရာတွေကုသမှုမပေးမီနဲ့ပေးပြီးချိန်ဒါမှမဟုတ်လူနာပြုစုစောင့်ရှောက်မှုမပေးခင်နဲ့ပေးပြီးချိန်အိမ်သာအသုံးပြုပြီးချိန်ကလေးအနီးဒါမှမဟုတ်တပ်ပါလဲပြီးချိန်ဒါမှမဟုတ်ကလေးအိမ်သာသွားပြီးနောက်တန့်ရှင်းလှုပ်ပြီးချိန်ဆက်ပြမရှိပါကအရက်60ရာခိုင်နှုန်းပါဝင်တဲ့လက်တန့်စည်းရည်ကိုအသုံးပြုပြီးလက်စီပါတန့်ရှင်းပေးခြင်းနဲ့အစာအစာကိုစားပါစူပွက်အောင်ပြုတ်ပါကြက်အောင်ချက်ပါအသီးနှံတွေကိုအခွန်ခွာပါဒါမှမဟုတ်ရက်လွန်အစားအစာတွေပုံပြက်ပြီးအနံ့အယောင်ပုံမှန်မဟုတ်တဲ့အစားအစာတွေကိုဆွန့်ပစ်ပါအစားအစာကိုစားသုံးရင်သင့်မသင့်မြီးမကြည့်ပဲတန်ရဝင်တာနဲ့ဆွန့်ပစ်ပါမလက်ဆက်တဲ့အအေးခန်းထဲမှာမထားရှိတဲ့အသားနဲ့နှုတ်ထွက်ပစ္စည်းတွေကိုရှောင်ကျဉ်ပါအစားအစာကိုကြက်အောင်ချက်ပြုတ်ပါပူနွေးချိန်စားပါအဖုံးအုပ်ထားပါမိမိကိုယ်တိုင်အခွန်ခွာထားတဲ့အသီးနှံဟင်းသီးဟင်းရွက်တွေကလွဲလို့တားစိမ်ငါးစိမ်စားခြင်းအထူးသဖြင့်အစိမ်းစားခြင်းကိုရှောင်ကျဉ်ပါတန်ရှင်းစွာထားရှိပါအစားအစာပြင်ဆင်ချက်ပြုတ်တဲ့နေရာတွေနဲ့မိဖို့ကြောင့်သောပစ္စည်းတွေကိုဆက်ပြနဲ့ဘေးကင်းတဲ့ရေတို့ကိုအသုံးပြုပြီးစေကြောပါ။ပြန်လည်အသုံးမပြုမီအချိန်ထိ၆သွေးအောင်ထားပါ။တောက်သုံးရဲ့အရင်းမြစ်မှာအပေတရာအကွာအဝေးမှာရှီချိုးဝေလျှော်ခြင်းပြုလုပ်ပါ။ရေသည်ဒါမှမဟုတ်မစီးဆင်းတဲ့ရေအိုင်ရှိရာနေရာတွေကိုရှောင်ကျဉ်ပါ။မြက်ပတ်တဲ့ရေနဲ့ထိတွေ့မိပါကဆက်ပြနဲ့ရေကိုအသုံးပြုပြီးစေကြောပါ။ရေသည်ဒါမှမဟုတ်မစီးဆင်းတဲ့ရေအိုင်မှာကလေးတွေကိုစော့ကစားခွင့်မပြုပါနဲ့။ညပတ်တဲ့ရေနဲ့ထိတွေ့ထားတဲ့ကစားစရာအယုတ်တွေကိုတန်ရှင်းမပြုလို့ရသေးခင်ကလေးငယ်တွေကိုစော့ကစားခွင့်မပြုပါနဲ့။သင်နဲ့သင့်မိသားစုဝမ်းပြဝမ်းလျှော်ယောဂခံစားရပါကဘာလို့ရမလဲ။တန်ရှင်းဘေးကင်းတဲ့ရေကိုတောက်သုံးပြီးရေတက်ဖြည့်တင်ပါ။နှီးစရာဆေးကန်းကိုတွပြပါ။အိမ်မှာရှိနေစဉ်နဲ့ကုသမှုခံယူဖို့ဆေးကန်းကိုတွနေစဉ်မှာလည်းရေတက်ဆက်လက်ဖြည့်တင်ထားပါ။မိမိကလေးဝမ်းပြဝမ်းလျှော်ယောဂခံစားရပါကကုသမှုခံယူဖို့ဆေးကန်းကိုတွနေခြင်းဖြစ်စေကမူမိခင်တို့ကိုဆက်လက်တိုက်ကြွေးပါ။ကျမရွေးဝင်ကြီးဌာနအမြဲတမ်းညညရေးအစိုးရ
ရေဒီယို energy မှဆက်လက်အသံလွှင့်ပေးနေပါတယ်ဆက်လက်ပြီးတော်လေးကဗျာကဏ္ဍမှာနေသွင်းနိုင်ရေးသားထားတဲ့ငတ်ချင်တယ်လို့အညီရတဲ့ကဗျာလေးကိုနှွေဦးမိုးကခန်းစားရွတ်ဖတ်ပေးမှာပဲဖြစ်ပါရဲ့ရှင်
Thank you. ငတ်ချင်နေငတ်ချင်နေမနဲ့လင်းဖို့စပါးဆိုင်ဖို့ဝါလုံးလေးရေးဖို့ငတ်ချင်နေငတ်ချင်နေအဖေပခုံးမော်တက်အမေပါကိုနမ်းဖို့ငတ်ချင်နေရွှေစွန်ညိုကစားစွန်တော်ကတချင်းအတူဆိုဖို့ငတ်ချင်နေငတ်ချင်နေဖျားပွဲသွားဖို့ကောက်ရိတ်သိမ့်ဖို့ငတ်ချင်နေအုံမောက်ခတ်ဖို့တားရှင်ပြုတ်ဖို့ငတ်ချင်နေနွားစာကျွေးတလင်းနေညောင်ရီသွန်းဖို့ငတ်ချင်နေငတ်ချင်နေတပြေတိကောက်ခနွဲတင်မြေပဲဆွတ်ထနောင်းတုတ်ဖို့ငတ်ချင်နေအိုးစီတီဒုပကရွှေယိုကနတ်နန်းဆက်ဖို့ငတ်ချင်နေငတ်ချင်နေလက်ပတ်ကောက်ဇရက်ဆော့အမြဝေအုတ်ကူသွင်းအယိုးပြမျောဖို့ငတ်ချင်နေကြောင်းပြဆော့ဖျားလူရွာပြန်ရောက်ဖို့ငတ်ချင်နေအိမ်မရှိတော့လို့ငတ်ချင်နေဇပတ်ကြီးမရှိတော့လို့ငတ်ချင်နေအလောင်းကောက်ဖို့ငတ်ချင်နေခွေးမောင်းထုတ်ဖို့ငတ်ချင်နေငတ်ချင်းဟာရှင်ချင်းဖြစ်လို့ငတ်ချင်နေငါတို့မှာတေချင်းသာရှိလို့ငတ်ချင်နေညမိုးချုပ်ဖို့ငတ်ချင်နေမြစ်ကိုငေးဖို့ငတ်ချင်နေပန်းတွေပွင့်ဖို့လက်ဆောင်စားဖို့နှွေဦးပွင့်ဖို့ငတ်ချင်နေသွေးတီအလံဖြစ်ကြောင်းပြဖို့ငတ်ချင်နေငတ်နေတာတေတာမဟုတ်လို့ငတ်ချင်နေငတ်ချင်နေဟာငတ်ချင်နေ
ရေဒီယို energy ရဲ့ဒီကနေ့မနက်နောက်ဆုံးထုတ်လွှင့်မှုအစီအစဉ်မှာတော့တော်လင်းရေဒီဂီတာအစီအစဉ်ပဲဖြစ်ပါတယ်။ Daniel Saw နဲ့ Moses တို့တီးဆိုထားတဲ့ Holding Gun ဆိုတဲ့ဒေသစင်လေးနဲ့နှုတ်ဆက်ချင်ပါတယ်ရှင်
။အချင်းချထားတဲ့နေတွေကလွန်မြောက်ဖို့တွင်လန်းကိုရှာရင်မောပန်လာ။ပြန်လမ်းရှိတော့တဲ့ဘဝတွေကထွေသိမ့်ဖို့တွင်နာခိုစရာရောရှိပါမလား
။
一刻乱的牡丹家撒到铺桌一卡瑞有那无也来阿罗比松多几家阿多宁家的担心妙是欧拉那片下面阿的一门路飘飘茶呢
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။